ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာတိုက်ပွဲတွေဖြစ်နေပြီးတော့မြို့ကန်ပြည်သူ၆၀၀လောက်မြို့ထဲမှာပိတ်မိနေပါတယ်။ဗုဒ္ဓဘူးနေ့ကနေစပြီးတော့ဒီကနေ့အထိ၁ရက်သက်တိုက်ပွဲတွေပြင်းထန်နေတာပါ။စစ်ကောင်စီဘက်ကဒီကနေ့မှာတင်ကားတွေနဲ့တုံမီပစ်ခတ်နေတဲ့အပြင်စစ်လေယာဉ်တွေလည်းလှည့်ပြနေတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်မ ကျွန်တော်တို့ကလာစက်9ရက်နေ့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ညနေဆောင်ချိန်မှာစစ်တပ်က၄ကြောင်တိုက်ခတ်မှုတွေကိုလှုပ်လာတယ်လို့မိုးပြမြို့ကန်တအူကပြောပါတယ်ရေစက်ပြောမနေ့လေးနိုင်ရက်နေ့စတာပြန်တော့ဟိုပြင်းထန်ကြည့်တာဟိုရှင်းနိုင်ကိုယ်နဲ့စပြီးမှပြင်းထန်တာပဲအတဏီကုံတော့ပြင်းထန်တာပေါ့လေရင်ကတော့ဒီဆုံးနာ6နိုင်ဆက်ဆက်ထိုးရစီမှာစပြီးမှကျဲလေရင်စီနဲ့လာတယ်နော ဒီနေ့မနက်6နာရီလောက်တည်းကတိုက်ပွဲစဖြစ်နေပြီးစစ်တပ်ဘက်ကတင်ကားတွေပါတုံးပြီးတော့ပစ်ကတ်ခဲ့တယ်လို့နောက်မြို့ကန်တယောက်က VOA ကိုပြောပါတယ်
။မနေ့က6နာရီကတည်းက7နာရီဆိုသူပြန်လာတယ်။ပြန်လာတော့20နာရီ7နာရီရှိခုတိမပြီးသေးဘူးခင်ဗျ။တိုက်ပွဲတဲ့တိုက်ပွဲပဲအမှလက်နဲ့ကြီးတွေရောအများကြီးပစ်ခတ်တာလက်နဲ့ကြီးကအလုံး300လောက်ကျလာတယ်။စစ်ကောင်စီဘက်ကပြည့်တယ်ထုတယ်လည်းကြီးကိုရာသူမရှိရင်လည်းသူကသူထုတွေ့သူပြင်းနေတော့သူကတင့်ကားနဲ့ပေါ့တင့်ကားနဲ့လာပြီးတော့ပြစ်ပါတယ
်တင့်ကားတွေပါပါတဲ့စစ်အင်အားအမြောက်များနဲ့စစ်ကောင်စီတပ်တွေ February 15ရက်မှာမိုးပြင်းမြို့ကိုရောက်လာပြီးမြို့နေရတော်တော်များများမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ် February 16ရက်ဗုဒ္ဓဟူးနေ့မှာတော့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့တာပါတိုက်ပွဲတွေကြောင့်မြို့ခံတော်တော်များများဘေးလွတ်ရာထွက်ပြေးခဲ့ကြပေမဲ့600လောက်မြို့ထဲမှာပိတ်မိနေကြပါတယ်။မနေ့ကတော့စစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြလို့အမျိုးသမီးတို့ထံရရခဲ့တယ်လို့နေအိမ်တို့လည်းပျက်စီးခဲ့ပါတယ်
။မနေ့ညကျတော့မီးလောင်သွားတဲ့နေအိမ်ပဲရှိပါတယ်ခင်ဗျာ။ဟိုသူတို့ကလုံးပြေးကြတယ်ဆိုတာအဲ့လောက်ဟိုသွားလဲသွားလာတိလို့မရဲဘူးလေ။ဒါနဲ့ဟိုမိန်းကလေးတယောက်ထိခိုက်မှုရှိတယ်အဲ့လေတည့်စီမှုကတပ်ဖို့ရိုက်ထားတော့ရှိပါတယ်အခုကတေးရွက်ခွဲမှာကဟိုဆယ်ကနန်းပဲကျန်ရာကနန်းကဆက်ပြေးကုန်သွားပြီလူကဟို900 600လောက်တော့ကျန်မှာပေါ့ဘာဖြစ်ပိတ်မိနေလို့လေအေးပိတ်မိနေတော့မဲ့တိုက်ပွဲကဟိုအနံ့ပြားဖြစ်နေတဲ့ခါကလမ်းပေါ်ထွက်လဲဟိုမထွက်ရဲဘူးဟော
မိုးပြင်းမြို့မှာတိုက်ပွဲဖြစ်တဲ့နေရာတွေကျဲပြန့်လာနေတာကြောင့်စစ်ဘေးလွတ်အောင်တိမ်းရှောင်နေကြရသူတွေနောက်ထပ်ထွက်ပြေးပြီးနေရာတွေပြောင်းနေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်
ဖြစ်ပြီးတိမ်းရှောင်တဲ့ဒေသကမှန်စီကျတော့4000ဝန်းကျင်လောက်ရှိပြီးတော့တော့လက်ရှိပြေးလာတဲ့လူကပထမဦးစွာမိုးပြင်းဖြစ်တော့မိုးပြင်းမြို့အပြင်မှာတိုက်ပွဲနဲ့အလောင်းဝေးတဲ့နေရာမှာအဲ့ဒီမှာသူတို့ကနားနေကြတယ်ပေါ့အပစ်ပြုတ်စားဖောက်နေကြတယ်ပေါ့ဒါပေမဲ့တိုက်ပွဲကတစ်ဆင့်မြို့ပြင်ရှိလာတော့သူတို့လည်းအေးအေးနဲ့ပြန်ဆက်သွားကြတာပေါ့နေရာပြေးလာတာပေါ့ဒီအမျိုးလုံးနေပါလောက်တော့ဖြစ်နေပြီပေါ့နော်ဒီမြို့ရဲ့အဒီအချစ်ကလည်းဖြစ်တယ်ပေါ့အနောက်ဆောင်ကလည်းဖြစ်တယ်အနောက်ကလည်းဖြစ်တယ်အဲ့လိုပေါ့သူကဒီအသက်ွယ်ပြင်းထန်နေတဲ့အတော်သွင်းဆိုတော့အချစ်ခဲတွေတော့အများကြီးပါပဲ
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေအရှိန်မြင့်လာတာနဲ့အမျှဒေသခံပြည်သူတွေရဲ့လုံခြုံရေးနေရေးစားရေးကျန်းမာရေးပိုပြီးဒုက္ခတွေ့နေကြရတာဖြစ်ပါတယ်ရှင်